အမေရိကန်ပြည်ထောင်စုလော်စန်ဂျလိစ်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့အော်စကာအကယ်ဒမီဆုပေးပွဲမှာကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။ဒါဟာအော်စကာဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဇာတ်ကားဆုရရှိတဲ့သမိုင်းတွင်ခဲ့တာပါ။တောင်ကိုရီးယားကဆင်းရဲချမ်းသာကွာဟတဲ့လူမှုအသားဝိုင်းနှစ်ခုကိုရိုက်ပြတဲ့ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုမိညာမဟုတ်တဲ့ရိုင်းညွှန်းစုစုစုပေါင်းအော်စကာဆု၄ဆုရရှိပါတယ်။သူ့ရဲ့အတွေ့အမြင်တွေကိုလက်တွေ့အကောင်ခွဲထော်ဖော်ခွင့်ပေးသူအားလုံးကိုကျေးဇူးတင်တယ်လို့ဒါရိုက်တာဘွန်ဂျွန်ဟူးကဆုလက်ခံမိန့်ခွန်းမှာပြောကြားပါတယ်။တောင်ကိုရီးယားနိုင်ငံအတွက်ပထမဆုံးအော်စကာဆုတွေရရှိတဲ့အတွက်ဂုဏ်ယူကြောင်းလည်းပြောကြားသွားပါတယ်။62ကြိမ်မြောက်အော်စကာဆုပေးပွဲမှာအကောင်ဆုံးမင်းသားဆုကိုတော့ဂျိုကာရုပ်ရှင်ဇာတ်ကားမှာဂျိုကာအဖြစ်တရုတ်ဆောင်တဲ့ဟွာဟင်းဖီနစ်ကရရှိပါတယ်။ဂျူဒီဇာတ်ကားမှာဟောလိဝုဒ်မင်းသမီးကြီးဂျူဒင်ဂါလန်အနေနဲ့ခေါင်းဆောင်တဲ့မင်းသမီးရနေစ်ဝဲဝါဂါကအကောင်းဆုံးမင်းသမီးဆုရရှိပါတယ်။အကောင်းဆုံးဇာတ်ပုမင်းသားဆုကိုတော့ Once Upon a Time in Hollywood ရုပ်ရှင်ကားမှာတရုတ်ဆောင်တဲ့မင်းသားဘရက်ပစ်အကောင်းဆုံးဇာတ်ပုမင်းသမီးဆုကိုတော့ Marriage Story ရုပ်ရှင်ကားထဲမှာမင်းသမီးလော်ရာဒန်ကရရှိပါတယ်။ Parasite ရုပ်ရှင်ပြီးရင်ဆုတွေအများဆုံးရသွားတာကတော့1917ဒုတိယကမ္ဘာစစ်ကားဖြစ်ပါတယ်။ရုပ်ရှင်တရုတ်ကိုအမြင်ပိုင်းနဲ့ပုံဖော်ပေးတဲ့ Visual Effects ဆု Cinematography ဆုနဲ့အသံပိုင်းဆိုင်ရာ Sound Mixing ဆု၃ဆုရရှိခဲ့တာဖြစ်ပါတယ်။